Welcome to the Voice of America in Burmese.
Mingla ba khnya view American atang ga ni 2015 ku ne January la 29 ye Ingani Monday phe season ni ko American Pitong Su myo lo Washington DC ga ni dai yai thout lwin pe ni ba bi line to meter 32 40 ne 48 tu ga ni phan yu na sin nai ja ba le khnya တို့ရရှိမြအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမွေးပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့အော်မဒီမနက်ခင်းသတင်းလေးကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးမှာပါ American ရှေ့ဘက်ချမ်းမှာနှင်းမုန်တိုင်းကြတာကြောင့်အရေးပေါ်အခြေအနေကြီးညာထားတာရုရှားနိုင်ငံငွေကြေးနဲ့ပတ်သက်တဲ့ယုံကြည်မှုအဆင့်တန်း credit ကျဆင်းသွားတာနောက်အိန္ဒိယကို American ကရင်းနှီးမြှုပ်နှံမှုနဲ့ချင်းငွေအတွက်ဒေါ်လာ4ဘီလီယံပေးရသွားမှာဒီအကြောင်းထိတ်တန့်ရသတင်းလေးကိုကြီးညာပေးသွားမှာပါဦးဆံမွေးခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေအပြီးမှာအရင်ဆုံးနားဆင်ကြမှာကတော့ခီးဝေးတပိတ်မှောက်ချီတက်ဆန္ဒပြနေကြတဲ့ကျောင်းသားတွေရဲ့သတင်းဖြစ်ပါတယ
်အဲဒီလက်ပတ်ဝတ်ထားတဲ့လူတူတူလူစုလူစုတွေမှာ၁၀ယောက်အစုလို့ရောင်းနေဆဲဆူ
ဘက်ကတည်းကအဖွဲ့ချုပ်ကျောင်းသားခေါင်းဆောင်ဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာဒါအပြင်ဆန္ဒပြသူတွေကိုမနှောက်ယှက်ဖို့နဲ့ငြင်းကြဲစွာဆန္ဒပြလို့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့အတွက် HRW လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ပြည်တော်စုကိုရောက်နေတဲ့ကချင်တိုင်းအသားတွေကကြောင်းဆီယာမှာနှစ်ဦးတက်ခံရတဲ့အမှုပေါ်မှာအမှုမှန်ဖော်ထုတ်ဖို့အတွက်အမေရိကန်အစိုးရကိုဖိအားပေးဖို့တိုက်တွန်းကြမယ့်အကြောင်းနဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်နောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့စီးပွားရေးနဲ့တုဒ္ဒါဆောင်တဲ့အမေရိကန်တခွင်းစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်အောင်နဲ့ကုညံဝဲအောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ရှေ့ချန်ကအဓိကမြို့ကြီးတွေဖြစ်တဲ့ Washington DC ကနေ Boston မြို့အခြေနောက်နှစ်ရက်ကြာနှင်းမုန်တိုင်းတိုက်ခိုက်နိုင်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့မြောက်ပိုင်းပိုကျတဲ့ New Jersey, New York, Connecticut, Rhode Island နဲ့ Massachusetts ပြည်နယ်တွေမှာဒီနှင်းမုန်တိုင်းတန်ကိုအကြီးအကျယ်ခံရနိုင်တာကြောင့်အရေးပေါ်အခြေအနေကြီးညာထားပါတယ်။တနင်္လာနေ့ညဘက်ကနေဗိုလ်တဦးနေ့မနက်ပိုင်းအထိလေရင်ပြန့်တန်းမှုတွေယထာကြီးစဉ်တွေကိုရပ်ဆိုင်းထားမှာကြောင့်ဒီပြည်နယ်ကတန်ပေါင်းများစွာသောသူတွေအနေနဲ့ကိုယ်အိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။လျှက်စစ်မီးလေကတောက်နိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါရယ်အရှေ့မြောက်ပိုင်းပြည်နယ်တွေမှာစီးနင်း၃ဘီလောက်အထိကျဆင်းနိုင်ပြီးဟာရီကိန်းမုန်တိုင်းကြောင့်လေတိုက်နှုန်းပြင်းထန်ပြီးကန်ယူရန်ဒေသတွေမှာရေကြီးနိုင်တယ်လို့လည်းခန့်မှန်းထားပါရယ်အခုလိုမုန်တိုင်းတန်ကိုကာကွယ်ဖို့ဒေသရင်းနေထိုင်သူတွေဟာအစားအသောက်ရက်စက်မီးစက်နဲ့နှင်းတွေကိုဖယ်ဖို့ကြော်ပြားတွေကိုအလူရဲ့ဝယ်ယူကြတာကြောင့်စိုင်းတွေမှာလည်းပစ္စည်းတွေပြက်လက်ကုန်ပါရယ်နယူးယောက်မြို့တော်ဝန်ဘီလ်ဒီပလက်စီယိုက1882ခုနှစ်ကစလို့ဒါဟာကြုံခဲ့ဘူးသမျှအစိုးရဆုံးမုန်တိုင်းဖြစ်တယ်လို့ပြောဆိုပါရယ်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူအိုမိုကတင်းလာနေညနောက်ပိုင်းကဆက်လို့နယူးယောက်မြို့အပါအဝင်ခရိုင်တဒါဇင်လောက်မှာလုံးဝအပြင်းမထွက်ဖို့အမိန့်ထုတ်ထားပါရယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်ကမှာတိုက်ပွဲတွေအရှိန်မြင့်လာတာကိုကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲဂျက်ဖရီဖဲလ်မန်ကသတိပေးပြောဆိုလိုက်ပြီးမကြာသေးမီတိုက်ပွဲတွေအတွင်းအမြောက်ဆန်တွေနဲ့ပစ်ခတ်မှုကြောင့်အရသားတွေထိမှန်နေရတာဟာဥပဒေကိုချိုးဖောက်ရာရောက်ကြောင်းပြစ်တင်ဝေဖန်လိုက်ပါတယ်တဘုံနေထိန်းချုပ်ထားရကနေအခုတော့အစိုးရတပ်တွေထိန်းချုပ်လိုက်တဲ့စိတ်ကမ်းမြို့မာရီဦးပိုးမှာစနေနေ့ကကြာရောက်တဲ့အမြောက်ဆန်တွေဟာအရသားတွေကိုထိမှန်ခဲ့တယ်လို့တင်းလာနေမနေ့ကကျင်းပတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအရေးပေါ်အစည်းအဝေးအတွင်းဖဲလ်မန်ကပြောဆိုလိုက်တာပါဒါဟာအပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ကြောင်းပြောပါတယ်အဲ့ဒီပြစ်မှုကျူးလွန်သူတွေကိုတရားဥပဒေကြောင်းအရအပြစ်ပေးရမယ်လို့သူကဆိုပါတယ်။ဒါအပြင်ယူကရိန်းခွဲထွက်ရေးသဘုံတွေကိုနားချပေးဖို့ဖဲလ်မန်ကရုရှားအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံဟာအနေမျိုးတွေကိုပိုရလာအောင်ကြိုးပမ်းနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်မတ်တ်ပါဝါကစွပ်စွဲပြောဆိုလိုက်တယ်လို့ရုရှားနိုင်ငံဟာနိုင်ငံတကာကိုအယူလုံနေတာဒါသာဖြစ်တယ်လို့သူကပြောဆိုလိုက်ပါတယ
်။ရုရှားနိုင်ငံနဲ့ပတ်သက်လို့ယုံကြည်မှုငွေကြေးယုံကြည်မှုအစဉ်တန်း credit ဟာတင်းလာနေမှာကျဆင်းသွားပါတယ်။ဆယ်စုနှစ်အတွင်းဒါရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေအောက်ကိုကျဆင်းသွားတာဖြစ်ပါတယ်။ Standard & Poor's ငွေကြေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းကနေရုရှားနိုင်ငံရဲ့ credit အစဉ်တန်းဟာဆူရသွားပြီးဒီအခြေအနေဟာရုရှားနိုင်ငံရဲ့စီးပွားရေးအပေါ်ကိုအဆိုးမြင်စေနိုင်တဲ့အပြင်နောက်ထပ်လည်းဒီထက်အခြေအနေထပ်ဆိုးသွားနိုင်ကြောင်းပြောပါရတယ်။အဓိကပိုကွန်ဖြစ်တဲ့ရင်းနှီးဈေးကွက်ကျဆင်းလာတာနဲ့အမေရိကန်ဥရောပနိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုကြောင့်ရုရှားအနေနဲ့သူ့ရဲ့စီးပွားရေးအခြေအနေကျဆင်းလာနိုင်တာကိုတော့ခံမှန်းထားရတာပါ။ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုရုရှားကသိမ်းယူပြီးဒီယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့သဘုံတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားပရိပခါတွေမှာရုရှားကနောက်ကွယ်ကနေပါဝင်ပတ်သက်နေတာကြောင့် ဒီရုရှားနိုင်ငံနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အနောက်နိုင်ငံတွေကပြစ်မှတ်ထားပိတ်ဆို့တံခတ်မှုတွေပြုလုပ်တာပါအခုလို credit ကျဆင်းမှုကြောင့် Ruble တံပိုး900ဂိုင်းနှုန်းအထိကျဆင်းသွားပြီးဒေါ်လာကို68 Ruble အောက်မှာသာတံပိုးရှိပါတော့တယ်
ရုရှားတရှူရီနဲ့ဆက်ဆံနေတယ်လို့တန်တရားအဖြစ်ခံရပြီးနယူးယောက်မြို့မှာအမေရိကန်နိုင်ငံသားတွေကိုတင်းသွင်းစီးယုံရာမှာအစိုးရဝန်ထမ်းတွေပါဝင်ပတ်သက်တယ်လို့အမေရိကန်ပြည်ထောင်စုရှေ့နေချုပ်အဲရစ်ဟိုဒါကပြောဆိုလိုက်ပါတယ်တနင်္လာနေ့တုန်းကအက်နီဗိုင်ယာကော့ဖ်ဆိုသူကို FBI တပ်ဖွဲ့ကနယူးယောက်မှာဖမ်းဆီးခဲ့တာပါအခြားသူ2ဦးဖြစ်တဲ့ပိုဒိုနီယက်နဲ့အိုက်ဂေါ်စပေါ်နာရှက်တို့ကတော့အမေရိကန်ပြည်ထောင်စုထဲမှာမရှိတော့ဘူးလို့သိရပါတယ်သူတို့ကိုတော့တရားဆွဲဆိုထားဆဲဖြစ်ပါတယ်တရားရေးဌာနရဲ့ထုတ်ပြန်ချက်အရဗိုင်ယာကော့ဖ်ဟာအမေရိကန်ဥပဒေကိုချိုးဖောက်ခဲ့ကြောင်းသူဟာရုရှားထောင်လိုင်းရေးအတွက်တရှိုးလုပ်ပေးနေတာကိုအာနာဘိုင်းဒီထံတရားဝင်အကြောင်းမကြားခဲ့ကြောင်းဖော်ပြထားပါတယ်ဗိုင်ယာကော့ဖ်ဟာနယူးယောက်မှာရှိတဲ့ရုရှားဘဏ်မှာအလုပ်လုပ်နေသူတူဖြစ်ပါတယ်ပိုဒိုနီယက်ဆိုသူကတော့ကုလသမဂ္ဂဆိုင်ရာရုရှားတန်ယုံရဲ့အရာရှိတူအဖြစ်လုပ်နေပြီးစပေါ်ရီရှက်ကတော့ရုရှားရဲ့ကုန်သွယ်ရေးကိုယ်စလဲအဖြစ်လုံနေခဲ့ပြီးအမေရိကန်ကရုရှားဘဏ်တွေပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မဲ့အချက်လက်တွေကိုစူးစောင်းနေခဲ့ကြတာပ
ါ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေအင်္ဂါနေ့မနက်ပိုင်းသတင်းများကိုဆက်လက်ကြေညာနေပါတယ်အမေရိကန်သမ္မတဘရက်ဥဘားမားဟာအိန္ဒိယကိုယင်းနှိမ့်ညွှန်မှုအနေနဲ့ဒေါ်လာ4ဘီလီယံချင်းငွေပေးရသွားမယ်လို့ကတိပြုလိုက်ပါတယ်ဒါပေမဲ့လည်းကမ္ဘာအင်အားကြီးဒီမိုကရေစီနှစ်နိုင်ငံအနေနဲ့အကောင့်ထဲမပေါ်ရသေးတဲ့အစီအစဉ်များပြားတော့ရှိနေသေးပါတယ်ခီးစဉ်ဒုတိယမြောက်နေ့မှာသမ္မတဥဘားမားကအမေရိကန်အိန္ဒိယထိပ်တန်းစီးပွားရေးသမားတွေပါဝင်တဲ့စီးပွားရေးညီလာခံအတွင်းအခက်အခဲတွေအများကြီးရှိနေသေးပေမဲ့နှစ်နိုင်ငံကြားအသေးချဆွေးနွေးပြီးဒီအခြေအနေကိုကျော်လွှားနိုင်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်အိန္ဒိယအမေရိကန်နှစ်နိုင်ငံကြားကုန်သွယ်မှုပမာဏဟာနှစ်စဉ်ဒေါ်လာ100ဘီလီယံလောက်သာရှိနေပြီးဒါဟာအမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်မှုပမာဏရဲ့၅ပုံတပုံနဲ့ညှော်နေနေပါတယ်။အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီကလည်းစီးပွားရေးလုပ်ငန်းတွေအပေါ်အခွန်ကောက်ခံမှုတွေပြန်လည်ပြုပြင်သွားမှာဖြစ်ပြီးကုမ္ပဏီတွေအနေနဲ့အမေရိကန်မှာယင်းနှိမ့်ညွှန်းနှမှုလုပ်ဖို့အတားအဆီးဖြစ်နေတာတွေကိုဖြတ်သိမ်းပေးသွားမယ်လို့ဂရီဘေးပြောဆိုပါတယ်။ကမ္ဘာဘဏ်ကတော့အိန္ဒိယနိုင်ငံဟာစီးပွားရေးလုပ်ကင်ဖို့အခက်အခဲဆုံးတိုင်းပြည်တစ်ပြည်ဖြစ်သတ်မှတ်ထားပေမဲ့ဒီအခြေအနေကိုပြုပြင်သွားဖို့မစ္စတာမိုဒီကဂရီပြုထားပါတယ်။သမ္မတဥဘားမားနဲ့မစ္စတာမိုဒီတို့တွေ့ဆုံဆွေးနွေးပွဲအတွင်းအချိန်တော်ကြာဆက်ဆက်ညှိနှိုင်းခဲ့ရတဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းလဲကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံကိုအမေရိကန်ပြည်ထောင်စုကအရက်ပသုံးနျူကလ িয়ার နည်းပညာတွေအကူအညီပေးဖို့2008ခုနှစ်မှာတည်းကလက်မှတ်ရေးထိုးသဘောတူညီထားတာဖြစ်ပါတယ်ခင်ဗျာ
။အဲဆူသွေးကြွတွေနဲ့လာပေါင်းများစွာတိုက်လာခဲ့ပြီးတဲ့နောက်ကတ်လူမျိုးတပ်ဖွဲ့တွေဟာတနင်္လာနေ့တုန်းကနေဆက်ကိုဘာနီမျိုးကိုထိန်းချုပ်လိုက်နိုင်ပြီဖြစ်တယ်လို့ပြည်ရင်အခြေဆိုင်လူအခွင့်ရေးဆောင်ကြီးအဖွဲ့တစ်ခုကပြောပေမဲ့အဲ့ဒီဒေသမှာတိုက်ပွဲတွေအဆုံးသတ်အနိုင်ရသွားပြီလို့တော့ပင်တဂွန်အမေရိကန်စစ်ဌာနချုပ်ကကြေညာခြင်းမရှိသေးပါဘူးကိုဘာနီမျိုးကို YPG လို့ခေါ်တဲ့ကတ်တပ်ဖွဲ့နဲ့အီရတ်ကလူမျိုးစုတပ်ဖွဲ့တွေကတိုက်နှားလိုက်ပြီလို့ပြည်ရင်အခြေဆိုင်လူအခွင့်ရေးဆောင်ကြီးအဖွဲ့တာဝန်ရှိသူနတ်ဆန်ကပြောပါတယ် IS သွေးကြွတွေကိုအဲ့ဒီနေဆက်ဒေသမှာအမေရိကန်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေခဲ့တာပါအဲ့ဒီမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေမှာတစ်ဖက်ဖက်ကအောင်ဝဲရသွားပြီလို့ပြောဖို့ရကျွန်တော်တို့အဆင်သင့်မဖြစ်သေးပါဘူးလို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဗိုလ်မှူးကြီးစတီဗ်ဝါရင်ကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လက IS သွေးကြွားတွေစတင်တိုက်ပွဲဆင်နွှဲခဲ့တဲ့ကိုဘာနီမြို့မှာတလန်းပြီးတလန်းတိုက်ပွဲတွေဖြစ်လာခဲ့တာအခုဆိုရင်ရဲသားတွေဘယ်သူမှမရှိကြတော့ပါဘူ
းယီမန်နိုင်ငံမှာဝေဒင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအဲခိုင်ဒါအကြံပတ်သမားလို့တန်ရရှိသူ၃ဦးသေဆုံးခဲ့ပါတယ်။သမ္မတဥဘားမားကအကြံဖတ်မှုတံပြန်တိုက်ခိုက်ရေးအစီအစဉ်နဲ့ပတ်သက်လို့ခုခံကာကွယ်ပြောဆိုပြီးနောက်တရက်မှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ယီမင်အရှေ့ပိုင်းတိုက်ကံနေရအတွင်းအကြံပတ်သမားတွေစီးနှင်လာတဲ့ကားကိုဒရုန်းယာဉ်နဲ့အခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတအိမ်ဘျူရိုရဲ့အပေါ်ဘက်မှာအသေးစားမောင်းသူမဲ့အဝေးတွင်ဒရုန်းယာဉ်တစ်စင်းပေါက်ကွဲခဲ့တာကြောင့်ဒီကနေ့မနက်စောပိုင်းမှာပေါက်ကွဲခဲ့တာကြောင့်အင်ဘျူရိုတဝက်ရက်ွက်ကိုပိတ်ထားပြီး ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းရင်းကိုအာနာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။အဲ့ဒီပောက်ကွဲမှုဖြစ်ပွားပြီးနောက်ပိုင်းမှာလူတစ်ယောက်ကလာပြီးဒါဟာသူလှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့ပြောဆိုကြောင်းသိရပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်တည်းထဲနားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ចောင်းသားတွေနေထိုင်ရန်မြင်းကြံမြို့ကစွန်းလုံးကူចောင်းကိုအာနာဘယ်နီကဝင်ပြီးတော့စီးနိုင်တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတဲ့အတွက်ចောင်းသားတွေကိုမြို့ကန်တွေကလုံခြုံရေးယူပေးနေရတယ်လို့ဆိုရတယ်တစ်ဆက်ထဲမှာပဲចောင်းသားတပိတ်စစ်ចောင်းဖြတ်တန်းသွားမဲ့တောင်သာမျိုးကလမ်းတချို့ဟာတန်ဆူးကျိုးတွေနဲ့ပိတ်ဆို့ထားတယ်လို့လည်းဆိုပါတယ်အចောင်းစုံကိုမအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိခီးရှည်ချီတက်နေတဲ့ចောင်းသားတွေဟာတနင်္ဂနွေနေ့ကမြင်းညံမြို့ကိုရောက်ရှိခဲ့ပြီးတနင်္လာနေ့မှာတော့မြင်းညံဤပညာကောလိပ်ကចောင်းသားတွေနဲ့အတူမြင်းညံကောလိပ်ကိုဝင်ပြီးနိုင်ငံတော်အလံကိုဖြုတ်ချကចောင်းသားတမကအလံကိုလွှင့်ထူခဲ့ကြပါတယ်ဒီအတွက်ចောင်းသားတွေကိုပုံမှန်16အလံပုံမှန်နဲ့အမှုဖွင့်အရေးယူဆောင်ရွက်ထားတယ်ဆိုပြီးပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါမြင်းညံမြို့ကနေတောင်သာမြို့ကိုဖြတ်သွားမဲ့လမ်းကြောင်းတစ်လျှောက်မှာတန်ဆူးကျိုးတွေကာယံပြီးလမ်းတစ်ချို့ပိတ်ထားသလိုတောင်သာမြို့ဘက်မှာလည်းလက်ပတ်အနီးဝစ်ထားတဲ့အရက်ဝစ်တွေတွေ့ခဲ့ရကြောင်းတောင်သာမြို့ဘက်ကဘကသာចောင်းသားတွေအားဆိုပါတယ်လုံချုံရင်အားပါတဲ့ကားတွေတွားနေတာကိုနိုင်ရေးကူညီမှုအသင်းကကားတွေကမြင်တွေ့ရတဲ့အတွက်သတင်းပို့လာကြောင်းနဲ့တောင်သာမြို့မှာတော့အသားစီးတွေလုံနေကြောင်းဘကသာများအဖွဲ့ချုပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဒီနိုင်ရေးကူညီမှုကကားတွေရောဖုန်းတက်တာတက်လာပြီးတော့ကျွန်တော်ကစောင့်ကြည့်နေတဲ့အနေအထားမျိုးမှာပဲအဲ့ဒီကားတွေကမြင်းညံမျိုးပဲကျော်သွားလားမြင်းညံမျိုးတွေမရောက်တော့လားမသိဘူးကျောက်သွားရမှာအဲ့ဒါနဲ့ကျွန်တော်အပြင်ထွက်ပြီးတော့တချို့ရဲပေါ်ပြီးတော့ကျွန်တော်အပြင်ထွက်ပြီးဖုန်းလိုင်းလိုက်တော့သူကတောင်သာအထိရောက်သွားတယ်။တောင်သာအထိရောက်သွားတဲ့အနေနဲ့တောင်သာဘက်မှာကအဲ့ဒီ berry gate တွေလည်းခြောက်နေတယ်ပေါ့နော်။အရက်ဝတ်တွေအကုန်လုံးကလည်းလက်ကအနေနဲ့စီးရတယ်သူကတော့များတယ်ပေါ့နော်
။တနင်္လာနေ့ညအုပ်ပိုင်းကစလို့ကျောင်းသားတွေတဲခွေရနေရာကိုအာနာပိုင်တွေကလာရောက်ကညဘက်ခီးထွက်မထွက်လာရောက်စုံစမ်းခဲ့ပြီးပုံမှန်18အရာခွင့်ပြုမိတင်ပြီးလုပ်ဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်။ညဘက်ခီးထွက်မထွက်မေးမြန်းပြီးတဲ့အခါမှာတော့တောင်သာလမ်းကိုသွားတဲ့အခါမှာလုံခြုံရေးရတာဝန်ယူပေးဖို့စဉ်းစားနေကြောင်းလာရောက်ဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါရယ်အဲ့ဒီအခြေအနေတွေကလည်းကျောင်းသားတွေညပိုင်းခီးထွက်မထွက်ကိုလာရောက်လေ့လာတဲ့သဘောဖြစ်နိုင်တယ်ဆိုပြီးကျောင်းသားတွေကသုံးသပ်ခါမနေ့နှစ်နာရီကျော်အချိန်လောက်မှာတော့ကျောင်းသားတွေတဲခွန်နေတဲ့စွန်းလုံးကူကျောင်းတဝိုက်ကိုလုံခြုံရေးတချို့နေရာယူထားတာတွေရှိလာပြီးဆိုပြီးတရင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကပြောပါရယ်
ကျွန်တော်တို့ကိုဒီနေ့တွားပြင်မယ်သူတို့ရှင်းခဲ့တာပေါ့နော်ကျွန်တော်တို့ကအချိန်ကာလတအားနောက်ကျပြီးတော့အဲ့ဒီမှာညမောင်ကိုဖြတ်သန်းခြင်းနဲ့အတွက်တားထားတဲ့တင်းနေရာလည်းမကောင်းတဲ့အတွက်ကျွန်တော်တို့မဖြတ်သန်းတာလို့ပြောတော့သူတို့ပြောတဲ့ပုံစံကအဲ့လိုအဲ့လိုမျိုးဟောအဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တို့ကလည်းလုံလုံရေးပေးပြီးလိုက်ပို့လိုက်မှာပေါ့လေဆိုတော့ကျွန်တော်တို့ဒီကကြောင်းသားတယောက်ကိုချက်ပြီးတော့ကျွန်တော်မှန်မှန်တွားပြီးတော့ကံဒီကနေ့အဲလက်ပတ်ဝတ်ထားတဲ့လူတို့ရဲ့လူစုလူစုတွေဥမာ10ယောက်အစုလို့ရောင်း20စုလို့အဲလိုမျိုးဒီဟိုမြောင်းကျင်းထဲမှာထိုင်နေရလို့သူတို့ပြန်ပုံနေပေါ်မှာတော့အဲလိုဖျက်ဖျက်ပြီးမှာတွေ့ရတဲ့အကြောင်းနော်ပုံစံတွေ့ရတဲ့ဟာကတော့သူတို့တပ်ပုံတော့မလိုက်မောင်းနေတဲ့အတွက်မလိုက်နိုင်ဘူးကားမရောင်းနေရတော့သူတို့ရှင်းပတ်မှာဒီသူတို့စာရင်းစာရန်ပါတဲ့နောက်လက်မောင်းမှာအဝတ်အနည်းကြီးပတ်တာတယ်လို့ပြောရတယ်
မန္တလေးမြို့ကနေရန်ကုန်ထိခြေတက်လာတဲ့ចောင်းသားတွေရှိတယ်လို့ဒဝယ်ကနေခြေတက်လာတဲ့ចောင်းသားတွေကတော့လမ်းခရီးတစ်လျှောက်မှာမြို့ရွာတွေမရှိတဲ့အတွက်အစာရေစာပြတ်လတ်နေကြောင်းသိရပါဗါးအလားတူပဲမကွေးပခုတ်ကူရေနံချောင်း6ဆတဲ့နေရာတွေမှာလည်းចောင်းသားတွေကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်နေကြပါတယ်ဒီထဲမှာအထက်တန်းចောင်းသားများလည်းတပိတ်မှောက်မှုမှာပါဝင်လာကြပြီးမြင်းညံမြို့ဘက်မှာတော့ចောင်းသားအင်အားဟာထောင်ကနန်းလောက်ထိဖြစ်သွားပါတယ်ကျောင်းသားတွေဟာပြီးခဲ့တဲ့နိုဝင်ဘာလကစပြီးပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ပြီးရက်ပေါင်း60အတွင်းအစိုးရကတရားဝင်ညှိနှိုင်းဖို့အတွက်တောင်းဆိုထားပါတယ်။သမရရဲ့တဝန်လွှာမှာတော့ပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေ69ကြိမ်ဆွေးနွေးခဲ့တယ်ဆိုပြီးဖော်ပြခဲ့တာပါ။ဒါပေမဲ့လည်းအမျိုးသားပညာရေးဥပဒေရေးဆွဲစဉ်ကပါဝင်ခဲ့ရတဲ့ပ
ပညာရေးနဲ့သက်ဆိုင်တဲ့အရက်ဖက်အဖွဲ့အစည်းတွေကတော့နေရှင်နယ်လေဗယ်အဆင့်မှာပါဝင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေကန့်သတ်ခံရတာကြောင့်အမျိုးသားပညာရေးဥပဒေမှာပါဝင်တဲ့အချက်တွေကိုသဘောမတူနိုင်ကြောင်းပြောဆိုထားတာပါလွှတ်တော်ပြန်စားခဲ့တဲ့19ရက်နေ့ကစပြီးနိုင်ငံတော်သမ္မတကအမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့ပြည်ထောင်စုလွှတ်တော်ကတော့ပညာရေးကိုညှိထာနာကအစိုးရတင်သွင်း
ဖြစ်တဲ့ NNER နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီတို့တရားဝင်ဆွေးနွေးဖို့ကိုပဲတောင်းဆိုနေပါတယ်ရှင်။
မအေးမှာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တချိန်ထဲမှာပဲအဲ့ဒီအမျိုးသားပညာရေးဥပဒေကိုငြင်းချမ်းစွာချီတက်ပြီးတော့ဆန္ဒပြနေတဲ့ကျောင်းသားတွေကိုနှိမ်နှင်းဖမ်းဆီးတာမျိုးမလုပ်သင့်ဘူးလို့ HRW လူ့အခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။တခြားသောငြင်းချမ်းစွာဆန္ဒဖော်ထုတ်ရင်းနဲ့ဖမ်းဆီးခံထားရသူတွေကိုလည်းချွင်းချက်မရှိပြန်လွှတ် Ninanza, Sue, Uberigo, Pinsin Lao, Lucian Langani, Yama Suyago, Titan PR Pidine, Subiole, HRW Poyga, Tinaja, Topian Bido, Titan Labare, Kunya Wang, except Timpia Bivalimaka.
Pinay Uberigo, Sanjinani, Mandali Mugani, Yango Muti, Ninanza, C. Tan Lanshaw, Chites and Abjani, Jonarigo, Fancy Ninin Damu, Lokeme, Suyen, Taha, Democracy Nila Majabulo. HRW Luke Song Yipwega Pyo Sule Bari. Apoye Asha Director Brett Adams Pyoraga.
They can't just start arresting people just because they want to exercise their right to protest. You know, what I think's happening is that localists...
Yinyanzwa Sana Pya Durego Paisu Dasi Yeme Suyen Daha Nengai Ya Lusaw Nada Pite Luwe Pyo Jimare.
Pyubin Pyao Nen Yigo Lou Nire Lu Dephanma Pyo Nire Myama Suya Ha Miya Tengsi Mune Pinya Yi Ubrego Sanjine Sana Pya Durego Pansi Mu Tolo Labi သူတို့ကိုထောင်ချခဲ့တာတွေဟာစေပြည့်စရာကောင်းတယ်လို့အေရှာဝီအေဂျင်ညာချက်အစမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတည်းမှာမြန်မာအစိုးရကညဉ့်ညံစွာစုဝေးခွင့်ဥပဒေကိုပြဋ္ဌာန်းခဲ့တယ်ဆိုပေမဲ့2014ဒီဇင်ဘာလတုန်းကညဉ့်ညံစွာစုဝေးဆန္ဒပြခဲ့ကြတဲ့မြေယာအလေးလှုပ်ရှားသူဦးတင်ထွန်းအောင်ကိုဖမ်းခဲ့တာ။တရုတ်တန်ယုံရှိစုဝေးဆန္ဒပြတဲ့ဒေါ်နော်အောင်နှဘူဂျီဟ လုံးကိုချွေးညက်မရှိအ мян ပြန်လှုပ်ပေးဖို့ HRW ရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်။တကယ်တော့မြန်မာအစိုးရကထုတ်ပြန်ထားတဲ့ငင်းညမ်းစွာစူဝေးဝင်ဥပဒေပါအချက်တွေဟာလက်တွေ့အခြေအနေတွေနဲ့မကန့်ညီသလိုနိုင်ငံတကာစံငိမ့်စံညွန်းတွေနဲ့လည်းမကန့်ညီတာကြောင့်အဲ့ဒီဥပဒေပါအချက်တချို့ကိုပြင်ဆင်ဖို့လိုတယ်လို့ HRW အဖွဲ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီး Brett Adams ပြောတာက
Public protests that are peaceful. That's part of a democracy, and that's what's making the current Burma different than the old Burma. There will be a huge number of protests during the election period.
လူမှုမြင်ကွင်းမှာဆန္ဒပြကြတာတွေဟာဒီမိုကရေစီနိုင်ငံတွေရဲ့ထုံးစံမှုအရင်ကမြန်မာနိုင်ငံရဲ့အခြေအနေမျိုးတွေတော့ကွာခြားနေမှာအမှန်ပါပဲ။အခုလာမဲ့ရွေးကောက်ပွဲကာလမှာလည်းဆန္ဒပြမှုတွေရှိလာနိုင်ပါတယ်။ငြင်းဆန်းစွာဆန္ဒပြတာတွေကိုဖမ်းဆီးပြနေတာဟာရွေးကောက်ပွဲကာလမတိုင်ခင်ချင်းချမှုတစ်မျိုးဖြစ်စေပါတယ်။ဒါကြောင့်ဥပဒေကိုပြင်ဆင်ဖို့ကျွန်တော်တို့ကတောင်းဆိုရတာပါ။
HRW ရဲ့ကြေညာချက်မှာထပ်ပြီးတောင်းဆိုထားတာကငင်းညံ့စွာဆန္ဒပြသူတွေအနေနဲ့အာဏာပိုင်တွေကိုအတိပေးယုံတာလုပ်ရမှာဖြစ်ပြီးအာဏာပိုင်တွေရဲ့ခွင့်ပြုမိန့်ကိုရယူဖို့မလိုတဲ့အချက်ကိုပြင်ပေးရမှာဖြစ်တယ်လို့ခွင့်ပြုမိန့်မပါဘဲဆန္ဒပြသူတွေကိုရာဇဝတ်တရားကြောင်အရအပြစ်ပေးဖိနှိပ်တာမျိုးမလုပ်နိုင်အောင်အကာအကွယ်ပေးထားတဲ့ဥပဒေအဖြစ်ပြင်ဆင်တင်ကြောင်ဖော်ပြထားပါတယ်။ဒါအပြင်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဘယ်လိုအကြောင်းပြချက်ကြောင့်လွှတ်တော်တွင်ဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့နှောင့်နှေးနေသလဲဆိုတဲ့အပေါ်မှာနားမလည်နိုင်ဖြစ်ရကြောင်း Brett Adams ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပါခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုတ်မြို့နယ်ကောင်းခွရွာမှာကချင်းနှစ်ချင်းခရိယံအသင်းချုပ် KBC ကစေတနာဝန်ထမ်းဆရာမနှစ်ဦးအရမပြုကျင့်ပြီးတော့ရက်ဆက်စွာတပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ဖို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အစိုးရတာဝန်ရှိသူတွေအပြင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးတော့တင်ပြသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ကချင်တိုင်းသားတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့အမှုမှန်ပေါ်အောင်ဆောင်ရွက်ပေးဖို့နဲ့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့အပတ်တွင်းကတိုက်တွန်းပြောဆိုခဲ့ပြီးကချင်တိုင်းသားတွေကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ဒီအကြောင်းသေးစိတ်ကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ တွင်ရဇန်နဝါရီလ19ရက်နေ့ညဘက်မှာကချင်နှစ်ချင်းခရိုင်အတင်းချုပ် KBC မှာတာဝန်ထမ်းဆောင်နေတဲ့ဆရာမခေါင်းနှင်းဆန်တဲ့မရန်လူရာတို့နှစ်ဦးဟာကောင်းခါရွာကသူတို့နေထိုင်ရာအိမ်ကမ်းအတွင်အဓမ္မပြုကျင့်ခံရပြီးအသက်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်လို့ American ဆွေရအနေနဲ့အမှုမှန်ပေါ်ပေါက်ရေးမြမအစိုးရအပေါ်ဖိအားပေးဖို့ဆောင်ရွက်သွားမယ်အကြောင်း American ပြည်အောင်စုအခြေစိုက်ကချင်မာမီအဖွဲ့ကပြောခွင့်ရကိုကွန်ဆန်ကအခုလိုပြောပါတယ်
အင်ကျူတော်နဲ့နိုင်ငံသားရေးစဌာနနဲ့နောက်လွတ်တော်ကိုကျွန်တော်တို့တည်ဝင်တွေ့ဖို့အစီအစဉ်ရှိပါတယ်အဓိကဒီဖြစ်စဉ်နဲ့ပတ်သက်မှာကျွန်တော်တို့အထောက်အထားရှိတဲ့ဟာကိုကျွန်တော်ဖွင့်ပြဖို့အစီအစဉ်ရှိပါတယ်ဒီရွာထဲမှာဥပမာစစ်တပ်က guide 60 guide 90အနည်းအထိရှိတဲ့အကြောင်းလေးပေါ့နော်နောက်ဒီရွာတစ်ခုလုံးမှာနောက်တစ်ခုကရွာအဝင်ရွာအထွက်ရွာနေပြီးအားလုံးမှာစစ်တပ်နေရာချထားတဲ့ဟာကိုကျွန်တော်အဲ့ဒါပြဖို့ပြဖို့ရှိပါတယ်
အခုလိုကချင်လောအပေးဆာမန်အူအသက်ခံမှုနဲ့ပတ်သက်လို့ဒီအမှုကိုစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးမြန်မာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့ပြောဆိုကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာဂီကလွန်ခဲ့တဲ့အပတ်အတွင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့ဒေသခံရွာသားတွေအပြင်အခင်းဖြစ်ပွားရနေမှာမြန်မာစစ်တပ်ခမာရ903ဟာကောင်းခါယူရအနီးမှာစခန်းချထားတာကြောင့်မြန်မာတပ်ဖွဲ့ဝင်အချို့ကပါစစ်ဆေးခဲ့ကြတာပါမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုများပြားဆက်ရှိနေစေဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိရှိကန်တွယ်ဖို့လိုအပ်ကြောင်းကိုကွန်ဆန်ကအခုလိုဆက်ပြောပါတယ
်အခုက2010ကနေပြီးတော့သူတို့ငင်းချမ်းရေးယူပြီးတာနဲ့မယူတဲ့နေရာနဲ့118ခုမျိုးတမီရောစော်ကားတဲ့အမှုတွေပေါ့နော်ဒီအားလုံးတကယ်ဖြစ်စဉ်ဖြစ်ရောဖြစ်စဉ်ရောအမှန်မှန်တကယ်စစ်မှန်မှန်နဲ့မပေါ်ပြနိုင်ဘူးဆိုတော့ဒီလိုဆက်သွားလို့မရပါဘူး။ဘာသာ Democratic Reform ဆိုရဲဒီ Democratic Transition အချိန်မှာပေါ့နော်ဒီလိုလူတွေကိုအရင်တော့ကျွန်တော်စစ်အုပ်ချုပ်တဲ့ခေတ်လိုမျိုးပုံစံနဲ့အုပ်ချုပ်လို့မရနိုင်ဘူး။ဒါဆိုတော့ဒီလိုဒီနှစ်ခုကတွန်းတွဲလို့နေလို့မရဘူးပေါ့နော်။ Democracy နဲ့ဒီလူအခွင့်အရေးချိုးဖောက်တဲ့အမှုတွေက rule of law မရှိဘဲနဲ့ democracy လုံးဝမရှိနိုင
်မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေတစုံတရာပြောင်းလဲလာတာကြောင့်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေလျှော့ချလာတာနဲ့တပြိုင်တည်းမှာနိုင်ငံသားတွေရဲ့အခွင့်အရေးကိုလည်းအစိုးရအနေနဲ့အတိအမှတ်ပြုရမှာဖြစ်ကြောင်းကိုကိုကွန်ဆန်ကအခုလိုဆက်ပြောပါရစေ။
ကျွန်တော်တို့တစ်ခုခုဖြစ်တိုင်းနိုင်ငံသားတွေဟိုတစားခံအနေဖြင့်လုပ်နေတဲ့ကျင့်ဝတ်တွေကျွန်တော်ရှောင်ရှားခိုင်းစေချင်တယ်။ဥပမာဒီလိုမျိုးကိစ္စတွေနောက်တစ်ခုကတခြားဒီမီဒီယာနဲ့ပတ်သက်မှာပိတ်တာဥပမာကိုပါကြီးကိစ္စလိုအကြည့်ပေါ့နော်။အားလုံးကနိုင်ငံသားနေပြီးတော့ဒီစီပေါ်ရေးပိတ်ဆို့တာတို့ကအကုန်လုံးဖွင့်ခိုင်းစေချင်ဖွင့်ခိုင်းစေချင်မှဒီလိုစီပေါ်ရေးပိတ်ဆို့ရတယ်ဖွင့်တဲ့အချိန်အတူသူတို့ကတိုင်းရင်းသားတာမကဗမာပြည်မှာရှိတဲ့လူအားလုံးကိုလွတ်လပ်စွာပွားလာနိုင်ခွင့်ဒီလိုအသက်ရှင်နိုင်ခွင့်ပေါ့နော်အဲ့ဒါပေးတင်တယ်ကျွန်တော်အမြင်ကအဲ့လိုမြင်ပါတယ်
ကွယ်လွန်သူဆီယမားနှစ်ဦးအတွက်မြန်မာနိုင်ငံမှာသတင်းစာရှင်းလင်းပွဲတွေစုတောင်းဝတ်ပြုပွဲတွေလုပ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှလည်းလွန်ခဲ့တဲ့တနင်္ဂနွေနေ့ကဝါရှင်တန်ဒီစီမှာရှိတဲ့ Calvary Baptist Church မှာကွယ်လွန်သူဆီယမားနှစ်ဦးအတွက်ရည်စူးပြီးစုတောင်းပွဲကျင်းပခဲ့တာမှာလူ200လောက်ပါဝင်ခဲ့ပါတယ်။ဒီစုတောင်းပွဲကိုတော့ကချင်တိုင်းရင်းသားတွေအပြင်ဝါရှင်တန်ဒီစီမှာနေထိုင်တဲ့တခြားတိုင်းရင်းသားတော်တော်များများလည်းတက်ရောက်ခဲ့ပါတယ်။စုတောင်းပွဲမှာပါဝင်တဲ့ခရစ်ယာန်ဓမ္မဆရာတော်အာလီကမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကသိအောင်နဲ့မြန်မာဆွေရအနေနဲ့လည်းအမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ပိုင်းသားတောင်းတူတောင်းသားတွေကိုဆရာဆရာမမြတ်ကိုပူပေးခြင်းမရှိဘဲနဲ့ကျွန်တော်တက်နိုင်သောအဖြစ်ပချင်းနစ်ချင်းဖွေးထုတ်ကနေမြစ်စီနစ်တိုင်းဆရာမမြတ်ကိုပူပြီးမှသက္ကရာများပြုလုပ်နေခြင်းဖြစ်ပါတယ်။တကယ်ပဲပညာမတတ်သောသူများကိုဒေသစိတ်မမဖြင့်ကိုကြီးဆောင်ချောက်တော်ပညာတော်ပြန်လွတ်တော်နေရာ၌ဤကဲ့သို့ဖြစ်တော်အဖြစ်ပြများကိုနိုင်ငံတော်ဆုရကနေဖြင့်ပြေခမ်းကြည့်ရှိအောင်ဖို့ထုတ်ပြရန်အတွက်ကျွန်တော်လည်းတောင်းဆိုလိုပါတယ်
အသက်20ဝန်းကျင်ရှိဆရာမခေါင်းနှင်းဆင်နဲ့မရန်လူရာတို့ရက်ဆက်စွာအသက်ခံမှုနဲ့ပတ်သက်လို့ကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကကြေညာချက်ထုတ်ပြန်ခဲ့ပြီးဒါဟာလုံခြုံမှုမရှိတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့ကချင်မျိုးသမီးတွေအပါအဝင်အမျိုးသမီးတို့ရဲ့အနေအထားကိုမိမောင်းထုတ်ပြလိုက်တာဖြစ်ပြီးအခြေခံပညာရေးအတွက်အဟံတာဖြစ်စေတယ်လို့ပြောဆိုပါရယ်ကိုကျိုးစော့အနန္တခံပြီးစေတနာရှိထားဆောင်ရွက်တဲ့ဆရာမနှစ်ဦးကိုဆုံးရှုံးရတာဟာနိုင်ငံအကျိုးကိုပါထိခိုက်ပြီးငြိမ်းချမ်းရေးကိုဥတည်နေတဲ့နိုင်ငံရဲ့လက်ရှိအနေအထားမှာမလိုလားအပ်တဲ့ပြည်ပခါတွေဖြစ်ပေါ်နိုင်တာကြောင့်အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လေမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ကိုအောင်အောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပါမယ်။နှစ်နိုင်ငံဆက်ဆံရေးကိုအားပြည့်ဖို့အတွက်အိန္ဒိယနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာမနေ့က India Tamara Nangan Mudanigu Teyokere Pin Nanganja Lungyi Siwa Yi Sanya Tabo to Nimurigule Yashi Gere Lutia Bare a Chongzungu Dolala Danga Timpia Pivali Mekna.
Okay. Tamara Obama ye India Nangangu Dwayaude Deshi Tamaitin Kizi Dudia Ni Pide Sanwaila Nese Chaweni Maro Tamarane Tamarakro Michelle Obama Ruha India Tamara Nangan Mudani Tema Kanagu Teyok Kejabari. Mo Yaduni deja, Sepia, Kanad Rima, India, Winjijo, Narinda, Modine, too, a two edo, American Tambrane, Tambra Gro Rugu, New Delhi, she, Lu Ojiga, like Hezwa, Juzu, Kejara Pibari, American Tambrani, Denning Ne, Sadi, Yashi, Patamani Mabe, Winjijo, Modine, Swinigabi, Panama, the Boduni Muri, Yashi, Gebari, Galachashi, Tani Gere. Nuclear swine saya, the Boduni Mugu, Yayu, Nangede, Lu, Kangzong Yin Uruga, Jinya, Kevare, Tamra Ubamaga.
Today we achieved a breakthrough understanding on two issues that were holding up our ability to.
Nanangaya, Yepedo, nuclear Pubong Soemu, she do Soejabu, Janjani, Kisa Niane Patelu, General Caesar, Ninanyama, Aumimu Yagabare, Dajong Celebi, Piwa, Kongte Potau, Nanangazalung, Tanditan, Kaimavi, Daha, Nanangan Sesai, Domiama, Dugua. Let way low song nine out, Piatare, a yeji de chilam pibare.
Yapedo nuclear nibinya bebu, Natang Shikuga, Indiane, Americano, Lemma, Yito, Gabime, Morosa, Pikain, Pisigria, Saulo, Yongcha, Bede, Gomdine, Darwin, Shide, Sude, India, Ubrijang, the Boduni Mu, Accounte, Poyama, Janja, Gera, Pibare. The Mrande, the Maragro, Michelle Obama Ruha, Dingini, Nambai Maro, India, the Mra, Pranab Mugajiga. Indiana, American Sessay, Domin Zibu, Jimbari, Nyaza, Sabugu, Deo Kejavari. India, Tamraga, Sumongong, Dongyama.
Ladies and gentlemen, may I now request you to join me in raising a toast to the good health of His Excellency.
Chao Lazare Gondieshi Lupo Gumiago, Tamara Ubamane, Tamara Gro, Michelle Ubamaru, Jamai, Gonzibu, Genone, do Sumongong Tamu Pico Viazi, Dapien, American Pianzu and Ine, Sella Giwa Dote Aminbi, Indiana, American Pianzu Ja, Chichi Yine Mune Bubon, Sayamu Nanjo Kaimazi, Tamima Tang the Dugule, Saitu Namazilo, Sutan Piware.
India go Yoshi Nide, Dudiani Maro, Tamara Ubamaga. India Dwe America Yini Nyuna Mune Chingwe Bamana Dola Tan Lidong Bebu Kri Bigebare. Dabi Americane India Sibai Lungan Shinjimia Nilagango Tiao Keyama Mr. Obamaga. Nanganja Gondwe Dumyemu a Ke Kerwi Shini Bimelule Alalaha Diku Kamon Share Lupio Gebare.
1% to over a billion people. We do about $100 billion a year in trade with India, which is a great improvement.
ဒီရခိုင်နှုန်းကနေလူပေါင်းတန်းတထောင်ကျော်အထိအတိုင်းအတာရှိကြကအိန္ဒိယနဲ့အမေရိကန်ပြည်တော်စုကြမှာကုန်သွယ်ရေးဟာဒေါ်လာ3000တသိန်းလောက်ရှိပါတယ်။ဒါဟာကျွန်တော်တောင်းထားဖြစ်လာပြီးနောက်ပိုင်းကြီးမားတဲ့တိုးတက်မှုလို့ဆိုရမှာပါ။အမေရိကန်ရဲ့တရုတ်နိုင်ငံသားကုန်သွယ်ရေးဟာဒေါ်လာ3000ငါးသိန်း6000လောက်ရှိပါတယ်။ဒါကိုကြည့်ချင်းအဖြစ်အိန္ဒိယဘက်ကထပ်မံပြီးတော့ဖန်တီးပေးနိုင်တ
ွားရေးလုပ်ငန်းရှင်တွေပေါ့အခွန်ငွေကောက်ခံမှုဆွတ်ချဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံရှင်တွေကိုအဟန္တာဖြစ်စေတဲ့တခြားအခက်အခဲတွေကိုဆွတ်ချပေးဖို့ပြုပြင်ပြောင်းလဲရေးတွေပြုလုပ်မယ်လို့ကြေပေးခဲ့ပါတယ်။အိန္ဒိယဟာကမ္ဘာပေါ်မှာစီးပွားရေးလုပ်ငန်းမှုအခက်အခဲဆုံးနိုင်ငံတွေမှာပါဝင်တဲ့အကြောင်းကမ္ဘာဘဏ်ကစဉ်းတင်ထားတာဖြစ်ပြီးမစ္စတာမိုဒီကတော့အိန္ဒိယအနေနဲ့ပိုစီဝိုင်းလုပ်ကံရလွယ်ကူစေအောင်စ조사သွားဖို့သူ့အနေနဲ့တန်ဋိထံခိုင်းပါတယ်လို့ပြောခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့သမ္မတဥပမာရဲ့တရင်ကိုဒေါ်လာတန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်းကနေပြီးတော့အင်ကာနီနန်နက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတူမီတာ32 40 50တို့အပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းတုတ်တင်ပြပေးမှာဖြစ်တယ်လို့နံနက်ခင်းအင်္ဂလိပ်စာသင်ခန်းစာထုတ်လွှင့်ရမှာတော့
He bought an expensive brand new carBut in 2020,
ကြာခင်မှာနားဆင်ကြမှာဖြစ်ပါရခင်ဗျာ။အဲ့ဒါအပြင်အပတ်စဉ်ထုတ်လွှင့်နေကြစီဝါရေးကဏ္ဍနဲ့တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်။ဥစွာပထမတင်ပြချင်တာကတော့ The New York Times သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာရေးသားထားတဲ့ The Plunder of Myanmar မြန်မာပြည်ကိုလူရဲသူလို့ခေါင်းစဉ်တက်ထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အဖို့တန်တရားစတာတွေလူချင်းရမဲ့ပြင်းတဲ့တရုတ်နိုင်ငံရဲ့ဆန္ဒသဘောထားဟာမမျိုးသိမ့်နိုင်မဲ့ပွင့်အံထွက်လာနေတယ်လို့အစချီပြီးတော့ရေးသားထားပါတယ်။တချို့နေရာတွေမှာတရားမဝင်ခိုးထုတ်နေတာတွေရှိသလိုတချို့နေရာတွေမှာအစိုးရနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးသမားတွေနဲ့ပေါင်းပြီးတော့လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့ထိပ်ပိုင်းအထွာကလူတွေဟာတရုတ်ကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေယာဉ်မီတွေတင်းယူနေတာရှိသလိုသူတို့တွေဟာပြည်သူတွေအပေါ်ထောက်ထားညှတာမှုမရှိသလိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာကိုလည်းဂရုမစိုက်ကြဘူးလို့တုံ့သက်ရေးသားထားပါတယ်။အဲ့ဒီထဲမှာ KIA လည်းဒစိတဲ့ပိုင်းပါဝင်ပါတယ်အထူးသဖြင့်တော့ဟီရိုအင်းဆွဲနေတဲ့သူတွေကိုအုံပြပြီးတူဖော်ထားတဲ့ကြောက်စိမ့်တွေကိုတရုတ်ပြည်ကိုတင်ပို့နေတာဖြစ်တယ်လို့ထောက်ပြထားပါတယ်အခုသတင်းပတ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုတွားရောက်ပြီးတော့တစ်ခိုးခုတ်လို့ဖမ်းဆီးထားတဲ့တရုတ်လူမျိုးတွေကိုစုံစမ်းစစ်ဆေးနေပါတယ်တဲ့ပြဿနာကမြန်မာနိုင်ငံမှာတင်မွေးပင်တွေတော်တော်များများရှိနေတာပဲလို့ဆိုပါတယ်အစိုးရနဲ့မပတ်သက်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေအစိုးရအဲ့ဒီအပင်တွေကိုဆက်ခုတ်နေမယ်ဆိုရင်နောက်3နှစ်အတွင်းမျိုးတုံးပြောက်ွယ်သွားလိမ့်မယ်ဆိုပြီးတော့သတိပေးထားပါတယ်လို့យေတာထားပါတယ်တရုတ်ဒီအတန်ငန်းငန်းလိုချင်နေတဲ့အရာတွေထဲမှာကြားနဲ့ကြက်တစ်တွေရဲ့ခန္ဓာကိုယ်အစိပ်ပိုင်းတွေဝက်ဝင်တဲကြီးတင်းခွေကြစတာတွေဖြစ်ပြီးတော့တရုတ်မြန်မာနယ်စပ်မုံလားကနေတဆင့်ခိုးထုတ်နေကြပါတယ်မုံလားဆိုတဲ့မြို့ကတော့ပြည်တစားလောင်ကစားနဲ့ရှားပါတောရိုင်းတရိတ်ဆန်တွေကုန်ကူရအရက်ဖြစ်ပါတယ်တဲ့မြန်မာနိုင်ငံမှာလက်ကျန်ကြားတရဝအရေးအတွက်ဟာ90တောင်မပြည့်တော့ဘူးလို့យေတာထားပါတယ်မြန်မာနိုင်ငံသားတွေကတော့အဲ့ဒီလိုဖြစ်ပျက်နေတာတွေကိုရက်စေခြင်းကြပါတယ်တဲ့နိုင်ငံရေးတည်ငြိမ်မှုရှိစေဖို့အခက်တိလိုက်စားမှုတွေခရိုနီတွေနဲ့ညှိပြီးတော့တရားစာသားတွေထုတ်ရောက်နေတာစတာတွေကိုနီးမှန်လမ်းမှန်ဖြစ်စေဖို့ဆိုတာသမရဦးသိန်းစင်ရဲ့ဆန္ဒသာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The New York Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြမှာကတော့ထိုင်းနိုင်ငံဒုတ် The Nation သတင်းစာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ကိုဝီရသူကအယုတ်ဆိုးအကြီးတန်းစွာတိုက်ခိုက်ပြောဆိုလိုက်တာဟာသူ့အနေနဲ့သင်ငန်းဝတ်ထားတာနဲ့မစီလျော်ဘူးဆိုတာကိုပြသလိုက်တာဖြစ်တယ်ဦးသိန်းစိန်ဆိုရအနေနဲ့အေးအေးယူတင်တယ်လို့အစချီရေးသားထားပါတယ်လွန်ခဲ့တဲ့ရက်နိုင်ငံအတွင်းမြန်မာနိုင်ငံကဖုန်းတော်ကြီးတစုဟာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်မစ်ရန်ဟီလီကမြန်မာအမျိုးသမီးတွေရဲ့လက်ထက်ထိမ်းမြှားမှုဆိုင်ရာနဲ့ကလေးမွေးဖွားမှုနှုန်းဘာသာရေးနဲ့ဆက်နွယ်တဲ့ဥပဒေမူကြမ်းပေါ်ဝေဖန်ပြောဆိုရာကြောင့်ဖြစ်တယ်လို့ဆိုပါရယ်ဒီဥပဒေကိုသာလွတ်တော်ကနေခွင့်ပြုပြဋ္ဌာန်းလိုက်မယ်ဆိုရင်ပြောဆိုနေတဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုလှုပ်ဆောင်နေရဆိုတာဟာနောက်ပြန်လှည့်နေပြီလို့ကုလကိုယ်စားလှယ်ကထောက်ပြဝေဖန်ခဲ့တာဖြစ်ပါတယ်ဒီဥပဒေဟာဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်မှာအမျိုးသမီးတွေနဲ့လူနည်းစုဘာသာဝင်တွေကိုခွဲခြားဆက်ဆံတာဖြစ်တယ်လို့လည်းမြင်ကြပါတယ်မစ္စရန်ဟီလီရဲ့မှတ်ချက်ပေးပြောဆိုမှုကိုဘုန်းတော်ကြီးတွေနှစ်သက်ကြမှာမဟုတ်ဘူးဆိုတာကတော့ကြိုးပြီးတွက်ဆနိုင်ပါတယ်။ဒါပေမဲ့ဝီရသူရဲ့ရရင်ဆိုင်ဆိုင်အမျိုးသမီးတယောက်ပေါ်နန်စားသုံးခေါ်ဝေါ်သုံးဆွဲလိုက်တာကတော့စီးပောင်ထက်ဝေးကြီးကိုကျော်သွားခဲ့တယ်လို့យေတာထားပါတယ်။အပြည့်စုံကို nationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ ခဏ20ခုဆိုလိုတာသောရရှင်များအတိပါ HIND HIND ကတော့အနောက်ဖက် SIGHD site ကတော့စက်ခုအမြင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘယ်ကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှင်များသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမှနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတိတိကျကျပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပါမယ်ရင်ဆုံးစီးပွားရေးကဏ္ဍကိုဆက်ပါမယ်။ Arab Spring Arab နွေဦးလို့ခေါ်တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေဖြစ်ပေါ်လာတဲ့အချိန်အစလို့နိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေနဲ့စစ်တပ်ရင်ဆိုင်ခဲ့ရပြီးတော့စီးပွားရေးအကြီးအကျယ်ထိခိုက်နေတာနဲ့အီဂျစ်နိုင်ငံကခီးသွွားလုပ်ငန်းကုမ္ပဏီတွေဟာခီးသွွားအရေးအတွက်များလာဖို့အတွက်အခုဆိုရင်လျှော့ဈေးနဲ့ရောင်းချနေကြပါတယ်။အခြေအနေတွေတဖြည်းဖြည်းပြန်ပြီးတော့ကောင်းလာတဲ့အီဂျစ်ခီးသွွားလုပ်ငန်းရှင်တွေကတော့ခီးတွေကိုမိကုန်ရန်ကုန်စီယုံမြူဆွေနေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မတစ်ပုဒ်ပေါ်အခြေခံပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဘာလဲခီးသွွားလုပ်ငန်းဟာအီဂျစ်နိုင်ငံကိုနိုင်ငံခြားငွေအဓိကရှာပေးနေတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။အီဂျစ်နိုင်ငံကရှေးဟောင်းအမွေနစ်တွေဟာတန်လိုက်တစ်ခုလိုကမ္ဘာလှည့်ခီးတဲ့တွေကိုဆွဲဆောင်နေတဲ့အရာတွေဖြစ်ပါတယ်။လုပ်ငန်းရဲ့ဆယ်စုနှစ်တွေတုန်းကတော့အီဂျစ်ကခီးသွွားလုပ်ငန်းရှင်တွေဟာလူကုန်တန်းလူချမ်းသာတွေကိုသာပြစ်မှတ်ထားခဲ့ကြတာပါ။ဒါပေမဲ့လုပ်ငန်းရဲ့လင်းနေလောက်ကစလို့ထူးခြားဆန်းပြမှုတွေနဲ့ပေါင်းစပ်ထားတဲ့ဒီအစ်စင့်မြင့်ခီးသွွားလုပ်ငန်းအထည်နာခဲ့ပေမဲ့ WTTC ကမ္ဘာခီးသွွားနဲ့ကမ္ဘာလက်ခီးသွွားကောင်စီကတော့အီဂျစ်နိုင်ငံရဲ့ခီးသွွားလုပ်ငန်းအပေါ်ယုံကြည်မှုအပြည့်ရှိနေပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေဟာ2013ခုနှစ်မှာအီဂျစ်နိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု12ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်။အီဂျစ်နိုင်ငံရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းဟာလာမယ့်10နှစ်အတွင်း900ခိုင်နှုန်းတိုးတက်မှုရှိလာမယ်လို့ WTTC ကခန့်မှန်းထားပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကရရှိမဲ့ဝင်ငွေဟာအခုနှစ်ကုန်ပိုင်းမှာအမေရိကန်ဒေါ်လာ6ဘီလီယံအထိရှိမယ်လို့သူရဲ့ခမန်းချက်တွေအရတွေ့ရကြောင်းအစိုးရကဘာလဲခီးသွွားလုပ်ငန်းဌာနအကြီးအကဲအယ်လ်ဟာမီအယ်ဇိုင်ယက်ကပြောပါတယ်ဒီပမာဏဟာ2012ခုနှစ်တုန်းကရရှိခဲ့တဲ့ဒေါ်လာ 12.5 ဘီလီယံခွဲရဲ့ထက်ဝက်လောက်သာရှိပါတယ်မွမ်ဒူးအယ်လ်ဆဘေးဟာလွန်ခဲ့တဲ့3နှစ်အတွင်းတဦးချင်းအစင့်မြင့်ခီးသွွားလုပ်ငန်းတွေဝန်ဆောင်မှုပေးနေတဲ့အယ်ဂီတာလွိုက်ခီးသွွားလုပ်ငန်းကုမ္ပဏီကအကြီးအကဲဖြစ်ပါတယ်တချို့ကဘာလဲခီးသည်တွေဟာသူတို့စိတ်တန်းကြတီးတန့်လိုက်လံပြသတာကိုသဘောကျကြပေမဲ့အဲ့ဒီအရေးအတွက်ကနဲ့တယ်လို့ El Sabe ကပြောပါတယ
်မပတခုချီhays kibir min adad as-suwah lanno
ma ဒါပြစေခြင်းနဲ့အစင်းမြင့်ခီးတဲ့အရေးအတွက်ကနဲ့ပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့သူတို့ကယဉ်ကျေးမှုလေးလာရေးသဘောမျိုးလာကြတာဖြစ်ပြီးအပျော်ရမ်းတက်တက်လာကြတာမဟုတ်ပါဘူးတဲ့ဒါကြောင့်အရေးအတွက်ကနဲ့ပြီးတနည်းမှာ10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ထင်တဲ့အကြောင်းလွန်ခဲ့တဲ့လနေ့အတွင်းသူ့အနေနဲ့ခီးတဲ့10ရာလောက်ပဲရခဲ့ပြီးတနည်းမှာ2ရာခွဲစားလောက်ပဲရှိတဲ့အကြောင်းပြောတော့တာပါကာရိုမြို့နီးနားမြစ်ထဲကကျွန်းပေါ်မှာတည်ဆောက်ထားတဲ့ Marriott Hotel ဟာအဆင့်အမြင့်ဆုံးဇိမ်ခံဟိုတယ်လို့သတ်မှတ်ခံထားရတာဖြစ်ပါတယ်။ဟိုတယ်ဖွင့်ထားတဲ့ ဒီအယ်ဂါဇီရာနန်တော်ကိုစုအတူမြောင်ဖွင့်ပွဲလာတက်မဲ့အထူးဧည့်သည်တော်ပြင်သစ်ဘီရင်နပိုလီယံရဲ့တတိယမြောက်မိဖုရားယူဂျင်နီအတွက်1869ခုနှစ်မှာအီဂျစ်ဘီရင်ခက်ဒီဗဲအစ်မေးကတိဆောက်ပေးခဲ့တာလို့ဆိုပါတယ်ဒါပေမဲ့နန်တော်အတွက်အကျွေးတွေကိုပြန်မဆန့်နိုင်တာကြောင့်စောက်ပြီး10နှစ်လောက်ကြာမှပြန်အသိမ်းခံလိုက်ရတယ်လို့ဆိုပါတယ်နောက်တော့မှနန်တော်ကိုပြန်ပြေးပြီးဟိုတယ်အဖြစ်ဆောက်လိုက်ကြတာပါ1919ခုနှစ်မှာစီးရီးယားတတိယတယောက်ကဝယ်လိုက်ပေမဲ့1960ခုနှစ်မှာအဲ့ဒီအချိန်ကအီဂျစ်သမ္မတဖြစ်တဲ့ဂမဲလ်အဗ်ဒဲလ်နာဆာကပြည်သူပိုင်တင်လိုက်ပြီးအိုမာခိုင်ယမ်ဟိုတယ်အဖြစ်နာမည်ပြောင်းလိုက်တာဖြစ်ပါတယ်ဟိုတယ်အတွက်နောက်ထပ်အခန်း1250အပူပါတဲ့အဆောက်အဦးနှစ်ခုတည်ဆောက်ပြီးတဲ့1980ခုနှစ်တည်းကစလို့မယ်ရီယော့ဟိုတယ်ဖြစ်လာခဲ့ပါတယ်ကမ္ဘာလက်ခီးတဲ့အလာနေသွားတဲ့အတွက်သူတို့ဟိုတယ်လုပ်ငန်းထိခိုက်တယ်ဆိုတာကို Marriott Hotel ရဲ့ Manager Rick Zola ကပြောပေမဲ့သူတို့ဟိုတယ်တွေကအခန်းတွေမကြခင်မှာပြည်လာမှာပါလို့သူကယုံကြည်နေပါတယ
် We were kind of the best of the worst for the last 4 years we were the most fortunate
ကျွန်တော်တို့ဟာလွန်ခဲ့တဲ့၄နှစ်အတွင်းအစိုးရကအကောင်းနေဖြစ်ခဲ့ပါတယ်အခြေအနေတွေဆိုးဆိုးရွားရွားဖြစ်နေတာကြောင့်ကျွန်တော်တို့အနေနဲ့ခံကောင်းတယ်လို့ပဲပြောရမှာပါလွန်ခဲ့တဲ့3-4လအတွင်းမှာတော့နည်းနည်းပြန်ကောင်းလာပါတယ်လုံးခဲ့တဲ့၄နှစ်ထက်ဆိုင်တော့ကျွန်တော်တို့ရဲ့အခြေအနေကအရင်ကကောင်းတယ်လို့ပြောရမှာပ
ါဟိုတယ်မှာရှိတဲ့စားတောက်ဆိုင်အမျိုးမျိုးမှာလည်းတစ်ကမ္ဘာလုံးမှာရှိတဲ့အစားအသောက်မျိုးစုံကိုမာယူစားသုံးနိုင်ကြပါတယ်အီဂျစ်နိုင်ငံဟာတည်ထောင်အဆင့်မြင့်ခီးသွားလို့သူတွေရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အကောင်းဆုံးနေရာဖြစ်တယ်လို့ Rick Zola ကပြောပါတယ
် You can absolutely put together a luxury experience from how you
get here အဆင့်မြင့်နဲ့ဇိမ်ခံပြီးတော့ကိုယ်ပိုင်လေနဲ့လည်းဒီဟိုတယ်ကိုလာလို့ရပါတယ်အကန်းပါတဲ့ဇိမ်ခန်းအိတ်ခန်းနှားပြီးတော့ဒီဟိုတယ်မှာတဲလို့ရနိုင်ပါတယ
်။ဂီဇာမှာရှိတဲ့ခနက်ယရနာဆိုင်ကမန်နေဂျာဟဇမ်ဟာမက်ကလည်းသူ့ဆိုင်ကယရနာတွေဟာစစ်မှန်ပြီးကောင်းမွန်တဲ့ပစ္စည်းတွေဖြစ်ကြောင်းဈေးဝယ်တွေကိုစိတ်အားထက်သန်စွာရှင်းလင်းပြသခဲ့ပါတယ်။ဒီယရနာဆိုင်ဟာသူ့ကိုယ်ပိုင်ဖြစ်ပြီးစကြင်ကြောက်ကနေရုပ်ထုနဲ့အစင်တစားတွေထုလုပ်တဲ့အီဂျစ်နိုင်ငံကမီယိုဖလာလုပ်ငန်းကိုဆက်လက်လုပ်ကိုင်နေကြတာဖြစ်ပါတယ်။အလုပ်သမားတွေဟာရွှေနဂတ်ကစပြီးတော့စကြင်ကြောက်တုံးတဒုံးတွေကနေလက်နဲ့ထုထားတဲ့အယိုးအိုအထိဒီဆိုင်မှာထုစစ်ကြတာဖြစ်ပါတယ
် begin the سائح اللي هو زي ما انت بتقول كده اللي هو
luxury ထုကိုယ်တိုင်ထုစစ်ထားတဲ့ပစ္စည်းအကောင်းနဲ့အစိုးတန်ဖိုးကိုခွဲခြားရတဲ့အဆင့်မြင့်ခီးသွွားတွေသူတို့ဆိုင်ကိုလာကြပါတယ်တဲ့အဲ့ဒီကဘာလဲခီးသွွားတွေဟာလက်လုံပစ္စည်းအမှန်နဲ့တရုတ်ပြည်ကလာတဲ့ခန့်ညံ့ပစ္စည်းတွေကိုခွဲချမ်းတိတတ်ကြပါတယ်တဲ့ဥပမာအဖြစ်ရာနှုန်းပြည့်လက်လုံအကြီးပစ္စည်းစစ်စစ်ကိုဧည့်သည်တွေကဝယ်ယူအားပေးခြင်းအပြင်အလုံသမားတွေရဲ့ပညာကိုလေးစားရရောက်တယ်လို့သူတို့ကိုအားပေးရလဲရောက်ပါတယ်လို့ပြောတော်တာပါသူတို့ထုတ်လုပ်ထားတဲ့လက်မှုပစ္စည်းတွေကိုလူတွေကမဝယ်ကြဘူးလို့သတိထားမိကြတဲ့အခါအဲ့ဒီလက်မှုပညာရှင်တွေဟာတခြားလုပ်ငန်းဘက်ကိုပြောင်းကုန်ကြတဲ့အတွက်ဒီလိုအတတ်ပညာရှင်တွေတဖြည်းဖြည်းဆုံးရှုံးပြီးဒီပညာဟာလဲပျောက်ကွယ်သွားမှာစိုးရိမ်ရတဲ့အကြောင်းဟဇမ်ဟာမက်ကပြောပါတယ်ဝါလီအယ်ဘတူတီဟာအီဂျစ်ရှေးဟောင်းသမိုင်းနဲ့အီဂျစ်ရေယာကျွမ်းကျင်သူတဦးဖြစ်တယ်လို့ခီးသွွားအလန်းညွန်တဦးလည်းဖြစ်ပါတယ်။သူဟာအဆင့်မြင့်ခီးသွွားလန်းညွန်လုပ်ငန်းကိုအထူးပြုလုပ်ကိုင်နေသူတဦးဖြစ်တယ်လို့ပြည်ရင်းပြည်ပကခီးသွွားလုပ်ငန်းကုမ္ပဏီတွေကလည်းအသုံးပြုများတဲ့သူတဦးဖြစ်ပါတယ်။ကာရိုမြို့ကသမိုင်းဝင်နေရာတွေကိုအများပြည်သူတွေအနေနဲ့လွတ်လပ်စွာဝင်ထွက်လေ့လာခွင့်ရှိပေမဲ့လည်းအလန်းညွန်တဦးအနေနဲ့တိုင်းပြည်ထဲကသမိုင်းဝင်နေရာတွေကိုဧည့်သည်တွေပိုစိတ်ဝင်စားအောင်လိုက်လံပြသလို့ရပါတယ်လို့သူကပြောပါတယ်။အစင်းမြင့်ကဘာလက်ခီးတယ်တွေဟာအေဂျင့်နိုင်ငံအကြောင်းကိုပို့တိကြပြီးအပေါ်ယံကျော်ကိစ္စတဲ့အတွင်းကြကြပုံမူသိရှိလိုကြတဲ့သူတွေဖြစ်တယ်လို့ဝါလိကပြောပါတယ
်မဆရမန်အန်ဆာဘ်ဒိုလ်ဖီလ်အာလမ်လီစီယာဟ်လ်မူတမယ်အေဂ
ျင့်နိုင်ငံဟာအစင်းမြင့်ပြီးဈေးကြီးကြီးပေးရတဲ့ကဘာလက်ခီးသွားလုပ်ငန်းအတွက်ကဘာပေါ်မှာအသင့်တော်ဆုံးတန်းပြတစ်ခုဖြစ်ပါတယ်တဲ့ပိရမစ်ရုပ်ထုအေဂျင့်သမိုင်းဝင်ပြတိုင်းနဲ့နဖာတရီရဲ့အုတ်ဂူကိုတယောက်တည်းတည်ထောင်သွားလဲခြင်းသလားတောင်ကြီးတလုံးလုံးကိုတဦးတည်းငါပြီးတော့မနှက်စာဖြစ်ဖြစ်နေလဲစာဖြစ်ဖြစ်စာမလားနေဝင်တာကိုကြည့်ခြင်းသလားအီဂျစ်နိုင်ငံမှာအကုန်ရနိုင်ပါတယ်လို့ပြောတော်တာပါအယ်ဘတ်တူတီကအီဂျစ်နိုင်ငံရဲ့ကဘာလက်ခီးသွွားလုပ်ငန်းဟာအနာဂတ်မှာတိုးတက်ကောင်းမွန်လာမယ်လို့အကောင်းမြင်နေသူဖြစ်ပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေတည်ငြိမ်ပြီးလာလည်ကြမဲ့ခီးတယ်တွေကလည်းအီဂျစ်ကိုလာရင်လုံခြုံစိတ်ချရမယ်ဆိုတဲ့ယုံကြည်မှုရှိဖို့တော့လိုအပ်ပါလိမ့်မယ်ဟူဂါဒါနဲ့ရှရမ်အယ်ရှိခ်စားတဲ့အီဂျစ်နိုင်ငံကအပန်းဖြေကမ်းခြေရှိတဲ့နေရာတွေကိုအရင်ကခီးတဲ့ပိုလီပိုထားမရှိတဲ့နိုင်ငံတွေကကမ်းခြေအပန်းဖြေဖို့အတွက်အခုပို့လာနေကြပြီဖြစ်တဲ့အတွက်ဒီနေရာတွေဟာတခြားယဉ်ကျေးမှုနေရာတွေတဲ့ဆိုင်ရင်ပိုအလုပ်ဖြစ်နေတယ်လို့ဆိုပါတယ်အာကစားနဲ့ကမ်းခြေမှာနေပူစာလုံလို့ကြတဲ့ခီးတဲ့တွေလိုပဲအီဂျစ်နိုင်ငံရဲ့ထူးခြားတဲ့သမိုင်းအမွေအနှစ်တွေကိုကမ္ဘာလက်ခီးတဲ့တွေလစ်လာခြင်းစိတ်ရှိလာအောင်ဘယ်လိုဆွတ်ဆောင်ရမလဲဆိုတာကိုခီးသွွားလုပ်ငန်းရှင်တွေနီးလန်းရှာဖွေနေကြပါတယ်ခင်ဗျာ
Thank you.
ဒါတော့ကိုဇော်ဝန်ဆိုင်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုလေနောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါအမေရိကန်ပြည်တော်စုကလူနည်းစုဝင်တွေအတွက်အခွင့်အရေးတန်းတူညီမျှဖို့ဥဆောင်တိုက်ပွဲဝင်ခဲ့တဲ့မာတင်လူသာကင်းဂျူနီယာမွေးနေ့အထိမ်းအမှတ်ကိုမကြသေးခင်ရက်ပိုင်းအတွင်းကအမေရိကန်ပြည်တော်စုမှာကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကအလဘားမားပြည်နယ်မွန်ဂိုမာရီမြို့ကဘတ်စကားဒီပေါ်မှာလူပြူလူမဲထိုင်ကုန်နေရာခွဲပြီးတော့တတ်မှတ်တာကိုအဆုံးသတ်သွားစေမဲ့ဆန့်ကျင်တပိတ်မှတ်မှုကြီးကိုဥဆောင်ပြီးတော့တိုက်ပွဲဝင်ခဲ့တဲ့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့အကြောင်းဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကုအောင်ကဒေါက်ခင်မျိုးသက်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်အနေနဲ့ဇန်နဝါရီလတတိယပတ်ရက်တင်းလာနေ့တိုင်းကိုနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပြီးမာတင်လူသာကင်းနေ့အဖြစ်ကျင်းပကြပါရယ်ဒေါက်ခင်မျိုးသက်ခင်ဗျာ
1929ခုနှစ်ဇန်နဝါရီလ15ရက်နေ့မှာဖွားမြင်တဲ့ဒေါက်တာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဒီဇန်နဝါရီတတိယပတ်ရက်တင်းလာနေ့တိုင်းကိုနိုင်ငံတော်အားလည်းရဲ့အဖြစ်နဲ့သတ်မှတ်ဖို့အတွက်1983ခုနှစ်တုန်းကသမ္မတရော်နယ်ရေဂန်ကနေလက်မှတ်ရေးထိုးပြီးပြဋ္ဌာန်းခဲ့တာပါဒီနှစ်မှာတော့ဝါရှင်တန်မှာမာတင်လူသာကင်းနဲ့ထိမ့်မှတ်ဖြစ်တဲ့ကျင်းပလေးရှိတယ်ဒီစေတနာဝန်ထမ်းလူအားပေးပွဲတွေပြန်စီတန်းလမ်းလျှောက်ပွဲတွေကိုလည်းလုပ်ခဲ့ကြပါတယ်ကိုအောင်ရေအမေရိကန်သမ္မတဘဲရက်အိုဘားမားနဲ့သမ္မတဂရော်တို့ကတော့ဝါရှင်တန် DC ကလူငယ်အသင်းကိုတွားပြီးလူငယ်စာပေသင်ကြားရေးမှာမြင့်တင်ဖို့လူအားပေးခဲ့ကြတယ်လေ
I have a dream that one dayThis nation will rise up, live out the true meaning of its creed. We hold these
two... ဒါတော့ Martin Luther King ရဲ့ကဘာကျော်ကျွန်တော်ရဲ့အိမ်မက်တစ်ခုဆိုတဲ့မိန့်ခွန်းကိုကြားခဲ့ကြရတာပါ။ Dr. King ရဲ့ I have a dream မိန့်ခွန်းကြောင့်လူပေါင်း2,000,000ခွဲပါဝင်တဲ့လူထုစုဝေးမှုကြီးကိုပိုးပြီးတော့တည်တာထင်ရှားသွားစေခဲ့ပါတယ်။ဒီပြည်သူအခွင့်အရေးလှုပ်ရှားမှုကြီးကြောင့်အကြမ်းမဖက်တဲ့နိုင်ငံရေးလှုပ်ရှားမှုတွေပိုးပြီးတော့ကြီးထွားလာခဲ့တယ်လို့အဆုံးမှာလည်းဒီလူမဲတွေနဲ့တခြားနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ဥပဒေသစ်တွေပြဋ္ဌာန်းလာနိုင်ခဲ့ပါတယ
်။ American ပြည်ထောင်စုမှာလူမဲတွေကိုမဲပေးခွင့်နဲ့အလုတ်ကန်ခွင့်လန်းတွေမှာကန့်သက်ထားပြီးဆင်းရဲရင်းကနေရုံးမထွက်နိုင်အောင်ဖိနှိပ်ထားတဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အတွက်1963ခုနှစ်တုန်းကအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေကအခုလိုဆန္ဒပြပြီးတိုက်ပွဲဝင်ခဲ့ကြတာပါ
မာတင်လူသာကင်းဟာအယ်ဘားမားပြည်နယ်မောင်ဂိုမာရီမြို့ကဘတ်စကားတွေမှာလူပြူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်တာကိုအဆုံးသတ်သွားစေတဲ့စံကျင်သပိတ်မှောက်မှုကြီးကိုဦးဆောင်ပြီးတော့1955ခုနှစ်မှာစတင်ပြီးတော့ထင်ရှားကျော်ကြလာတာပါဗျာ
အပြောင်းလဲဆိုတာဟာသူ့လိုလိုဖြစ်လာတာမဟုတ်ဘဲရက်တက်ရုန်းကန်စူးစမ်းရာကနေရလာတာလို့ယုံကြည်တဲ့ဒေါက်တာကင်းကလူလူတပိတ်တွေဖြစ်လာအောင်စီယုံခဲ့တယ်လို့ထိုင်တပိတ်မှောက်တာငင်းငင်းချမ်းချမ်းချီတက်ဆန္ဒပြတာနဲ့တခြားလူလူကလက်မခံမှုကိုအကြမ်းမဖက်ပဲပြတာတဲ့လှုပ်ဆောင်မှုတွေမှာကိုယ်တိုင်ပါပြီးလှုပ်ရှားခဲ့တာပ
ါလူတယောက်ဟာမတရားဘူးလို့သိနေတဲ့ဥပဒေတရက်ကိုချိုးဖောက်တဲ့အတွက်ဖမ်းဆီးအပြစ်ပေးတာကိုလက်ခံဖို့ဝင်မလေးပဲဒါဟာမတရားမှန်းလူမှုအတိုင်းဝိုင်းကိုသိလာစေမယ်ဆိုရင်ဒီလောက်ရဲ့ဟာလက်တွေ့မှာမှန်ကန်တဲ့ဥပဒေကိုအလေးစားဆုံးသူဖြစ်တဲ့ဆိုတာကိုပြသနေပါတယ်လို့ဒေါက်တာကင်းကပြောဆိုခဲ့ဘူးပါတယ
်တက်ကြွလှုပ်ရှားသူတွေဟာတခါတလေမှလူမဲတွေကိုလူပြူတွေနဲ့ခွဲခြားထားတဲ့ဥပဒေတွေကိုရည်ရွယ်ချက်ရှိရှိပဲချိုးဖောက်ခဲ့ကြပေမဲ့သူတို့ဟာဒီမတရားတဲ့ဥပဒေဆိုတာကိုလူလူသိလာစေဖို့အတွက်မျှော်လင့်ချက်နဲ့လေးလေးဆားဆားပဲငင်းငင်းချမ်းချမ်းလှုပ်ရှားခဲ့ကြတာပါ
ဒါကြောင့်အဝိထေချုပ်တဲ့လူမဲအမျိုးသမီးရိုဆာပါခ်စ်ကအဲလဘားမားပြည်နယ်မွန်ဂိုမာရီဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာသူရထားတဲ့ထိုင်ခုံနေရာကိုလူပြူခီးတဲ့အတွက်ဖယ်မပေးဘဲဒီအတွက်ချမှတ်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုခံယူခဲ့ပါတယ်။ဒါဟာလူပြူလူမဲခွဲထားတဲ့ပြဿနာကိုတနိုင်ငံလုံးသိလာအောင်မိမောင်းထိုးပြလိုက်တယ်လို့ဖြစ်လာပြီးသူ့ရဲ့လူရဲ့အတွက်ထောက်ခံမှုတွေတိုးလာစေခဲ့ပါတယ်
။မစ္စတာကင်းဟာ1964ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့ပြီးတော့အဲ့ဒီတစ်နှစ်ထဲမှာပဲသမ္မတလန်ဒန်ဂျွန်ဆန်ကသမိုင်းဝင်နိုင်ငံသားအခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးပေးခဲ့တာပါ1968ခုနှစ်မှာတော့လာဆာဒန်းတူရရှိရေးအတွက်ဆန္ဒပြတဲ့လူမဲအမှိုက်သိမ်းလုပ်သားတွေကိုကူညီပေးဖို့အတွက်တန်နစီပြည်နယ်ကမမ်ဖစ်မြို့ကိုတွားရောက်တုန်းဧပြီလ4ရက်နေ့မှာအလုပ်ကြံခံခဲ့ရတာပ
ါဒေါက်တာကင်းသေဆုံးသွားချိန်မှာသူဟာအသက်39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါချင်းကြလာတာနဲ့အမျှ ခွဲခြားဆက်ဆံနေတဲ့ဥပဒေတွေကိုဖျက်သိမ်းပစ်ခဲ့တယ်လို့ခွဲခြားဆက်ဆံမှုကလည်းအပြစ်ပေးနိုင်တဲ့တရားမဝင်လုပ်ရက်တစ်ခုဖြစ်လာပြီးအပြစ်ပေးမှုတွေအကာအကွယ်ပေးမှုတွေလုပ်လာခဲ့တာပါ
ဒေါက်တာကင်းရဲ့ I have a dream ဆိုတဲ့သမိုင်းဝင်မိန့်ခွန်းပြောကြားခဲ့တဲ့နှစ်90ပြည့်ဖြစ်တဲ့2013ခုနှစ်ဩဂုတ်လ25ရက်နေ့မှာတုန်းက March on Washington လို့ခေါ်တဲ့1963ခုနှစ်တုန်းကပြည်သူ့အခွင့်အရေးတောင်းဆိုဆန္ဒပြချီတက်ပွဲတွေလုပ်ခဲ့ကြတဲ့အချိန်မှာစုဝေးချီတက်ဖို့ Washington DC မြို့တော်မှာလူတွေတောင်းနဲ့ချီပြီးစုဝေးခဲ့ကြပါတယ်
။နှစ်ပေါင်း90နီးပါးကြာခဲ့ပြီးတဲ့နောက်အဲ့ဒီနေ့ကမိန့်ခွန်းပြောကြမယ့်အထင်မှာတော့ African ຫນွေဘွား American တရားဟောဆရာ L Sharpton နဲ့ Martin Luther King ရဲ့သားဖြစ်သူတို့လည်းပါဝင်ပါတယ်။ပြည်သူ့အခွင့်အရေးဥဆောင်လှုပ်ရှားခဲ့သူတွေကြောင့်သူ့လိုအာဖရိကနယ်ပယ်အမေရိကန်တူအခုချိန်မှာတရားရေးဌာနကိုဥဆောင်ခွင့်ရစေခဲ့တယ်လို့လည်းအမေရိကန်ရှေ့နေချုပ် Eric Hora ကအဲ့ဒီလူမှုစုဝေးမှုအတွင်းမှာပြောသွားခဲ့ပါတယ်။လူမဲနိုင်ငံသားတွေရဲ့မင်းပေးခွင့်တွေကိုကာကွယ်ပေးနိုင်ဖို့နဲ့တခြားသောစပိန်ဘာသာစကားပြောလက်တင်အမေရိကန်နယ်ပယ်တွေနဲ့လိင်တူချစ်သူတွေအတွက်လည်းနိုင်ငံသားအခွင့်အရေးတွေအပြည့်အဝရစေဖို့ရှေ့ဆက်အများကြီးကြိုးပမ်းသွားကြအောင်မှာဖြစ်တယ်လို့လည်းသူကပြောသွားပါတယ်။
ဝိုင်းရင်ပြည်သူ့အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Jesse Jackson ကတော့ Martin Luther King မိန့်ခွန်းပြောကြားခဲ့တာနှစ်90ကြာလာခဲ့ပြီးတဲ့နောက်မှာကျွန်တော်တို့ဟာလွတ်လပ်သူတွေဖြစ်လာပါပြီ။ဒါပေမဲ့ဒန်းတူညီမျှမှုကတော့အပြည့်အဝမရသေးဘူးလို့ဆိုပြီးတက်ရောက်လာသူတွေကိုသူတို့ရဲ့အိမ်မက်တွေကိုဆက်ပြီးအကောင့်ထဲပို့ကြဖို့ယုံကြည်ချက်တွေမျှော်လင့်ချက်တွေကိုဆက်ပြီးကင်ဆယ်သွားဖို့တိုက်တွန်းခဲ့ပါတယ
်။ American လွှတ်တော်ကလည်းအရက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုဖြစ်တဲ့လွှတ်တော်ရွှေတံဆိပ်ဆုကိုကွဲလွန်သူလူအခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့ဇနီးတို့ကိုချီးမြှင့်ခဲ့ပါတယ်။မာတင်လူသာကင်းတို့ဇနီးမောင်နှံဟာသူတို့ဘဝတစ်ချောင်းလုံးအသားအရောင်ခွဲခြားမှုမရှိစေဖို့နဲ့ခွဲခြားဆက်ဆံခံရမှုတွေအဆုံးသတ်ဖို့ကြိုးပမ်းခဲ့တာမို့သူတို့နှစ်ယောက်ကိုအသားအရောင်ခွဲခြားမှုမရှိစေဖို့ချမှတ်ခဲ့တဲ့လူအခွင့်အရေးဥပဒေတရထုတ်ပြန်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အခမ်းအနားမှာအခုလိုဆုချီးမြှင့်လိုက်တာပါ
Atlanta အခြေစိုက် King Center ရဲ့အကြီးအကဲ Dr. King ရဲ့သမီး Bernice နဲ့သူ့ရဲ့မောင်နှစ်ယောက်ဖြစ်တဲ့တတိယမြောက် Martin Luther King နဲ့ Dexter Scott King တို့ဟာ Smithsonian ပြတိုက်ကအာဖရိကနယ်ပွား American ရဲ့သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအကြီးအကဲ Lonnie Bunch လွှတ်တော်ရွှေတံဆိပ်ကိုလက်ခံရယူချိန်မှာအတူရှိနေခဲ့တာပါဒီခဏမှာဝိုင်းရင်အထက်လွှတ်တော်အမတ်တူဖြစ်တဲ့ Mitch McConnell ကပြည်ရင်းစစ်ကြီးအပြီးနှစ်ပေါင်း90လောက်ကင်ဆာရောဂါလိုပြန့်နှံ့ခဲ့တဲ့ဒီအသားအရောင်ခွဲခြားဆက်ဆံမှုကို American ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ
်။ A pastor with a booming voice and a potent message
အခုလိုပြောင်းလဲလာအောင်အသံဩဇာကြီးတဲ့တရားဟောဆရာရဲ့ဟောကြားမှုတွေကအထောက်အကူဖြစ်စေပါတယ်။ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဟောပြောမှုနဲ့လှူရှားမှုတွေကိုနမူနာယူပြီးအသားအရောင်ခွဲခြားပြီးမမျှမတဖြစ်နေတဲ့အမောင်ညရှိကုံဆုံးအောင်လှုပ်ချင်ကြတာဖြစ်ပါတယ်ဆိုပြီး Republican အထက်လွှတ်တော်အမတ် Mitch McConnell ကပြောသွားတာပါ
။ Democrat အထက်လွှတ်တော်အမတ်ခေါင်းဆောင် Harry Reid ကတော့အသားအရောင်ခွဲခြားမှုတိုက်ပွဲဟာ Carolina တောင်ပိုင်းကဘတ်စကာစီရဲ့နေရာမှာနေမဟုတ်တော့ဘဲ Mrs. P နဲ့ Alabama ကနာမည်ကျော်တတား Edmund Pettus အထိပါရောက်ပါတယ်လို့ပြောသွားခဲ့ပါတယ
်။ American နိုင်ငံ Washington DC မြို့လေကအမျိုးသားရင်မြင်မှာလဲဒေါ်လာတန်120ကုန်ကြတဲ့ဒေါက်တာ King ရဲ့ရုပ်ထုကို2011ခုနှစ်ကစလို့ပြသထားပါတယ်။ Greenwich ကျောင်းနဲ့ထုလုပ်ထားပြီး6မီတာမြင်မာတဲ့ Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်တာ King ရဲ့ရုပ်ထုမှာသူ့ရဲ့ကြော်ကြားလှတဲ့အဆိုအမိန့်တချို့ကို Twin to ဖော်ပြထားပါတယ်။လူဘဝတသက်တာမှာအသက်ရှင်ရှင်နေနိုင်ဖို့ထက်အရေးသွေးပြည့်ပြည့်နဲ့နေနိုင်ဖို့ကအရေးကြီးဆုံးလို့ပြောခဲ့သူဒေါက်တာမာတင်လူသာကင်းဟာသူ့ဘဝကိုသူစကားနဲ့အညီနေထိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါကိုအောင်အောင်ကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အာဖဂန်နစ္စတန်ဘိုအာရှနဲ့တောင်ဝါရှဒေသတွေကိုစီးပွားရေးရဆက်သွယ်တဲ့ပိုးလန်မအသည့်ဖောက်လို့ရေးအစီအစဉ်ရှီတိုးလှုပ်ဆောင်ရေးအမေရိကန်ပြည်ထောင်စုကနှစ်ဆတူးကြိုးပမ်းနေပါတယ်။အဲ့ဒီဒေသမှာလူတွေ၊ကုန်ပစ္စည်းတွေ၊စွမ်းအင်နဲ့စစ်ကူးစိတ်တမ်းတွေစီးဆင်းသွားလာဖို့ကြီးမားတဲ့အဟန့်အတားတွေရှိနေတယ်လို့တောင်နဲ့ဘိုအာရှရေးရအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖာတီမာဆူမာကပြောပါတယ်။အဲ့ဒီဒေသတစ်လျှောက်ကလူလူအတွက်ပိုကောင်းတဲ့အနာဂတ်တစ်ခုရလာဖို့အခွင့်အလမ်းရှိနေတာကိုအမေရိကန်ပြည်ထောင်စုကမြင်ပါတယ်။စီးပွားရေးအရကျယ်ပြန့်စုံလင်ခြင်းအပြင်စီးပွားရေးအခြေအနေတွေကိုတိုးတက်ကောင်းမွန်နေစေတဲ့ တည်ငြိမ်တဲ့အိမ်နီးချင်းတွေရှိရေးဟာအဲ့ဒီဒေသနိုင်ငံတွေရဲ့စီးပွားရေးအကျိုးဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကပိုလန်မှတဲ့အစီအစဉ်ကနေတဆင့်အထောက်ပံ့ပြုနေတဲ့ကိစ္စအတိအကျပါပဲ။ဒီအစီအစဉ်မှာကန်ဒါ၄ခုကိုဥတည်ထားပါတယ်။ဒေသဆိုင်ရာစွန့်ရင်ဈေးကွက်ဖန်တီးဖို့ကုန်သွယ်ရေးဆိုင်ရာနဲ့ဂျာကန်ဒေသအဖြစ်ဝန်ဆောင်မှုပေးဖို့အကောက်ခွန်နဲ့နေဆက်ဒေသဆိုင်ရာရိုးရှင်းလွယ်ကူစေဖို့နဲ့လူမှုတွေရဲ့စီးပွားရေးတွေကိုချိတ်ဆက်ပေးဖို့လိုဖြစ်ပါတယ်။ဗဟိုနဲ့တောင်အာရှဒေသတချို့တောင်မြောက်ကုန်သွယ်ရေးလမ်းကြောင်းအသစ်တွေဟာဥရောပနဲ့အရှေ့အာရှကိုချိတ်ဆက်ထားတဲ့အရှေ့အနောက်လမ်းကြောင်းတွေကိုအစိုးမှဖြည့်ဆွက်အားကောင်းစေနိုင်မယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။ဗဟိုအာရှဒေသကစွန့်အင်ဈေးကွက်တွေနဲ့ပတ်သက်ရင်တော့နောက်ထပ်စွန့်ဆောင်ယူတွေဖော်ထုတ်ရင်းနဲ့တင်ပို့ဖို့ဈေးကွက်တွေရှာဖွေရေးကြီးမားတဲ့အခွင့်အလမ်းရှိနေပါတယ်။ဗဟိုအာရှဒေသနိုင်ငံအများပြားဟာသူတို့ရဲ့လျက်စစ်တအားကိုရောင်းချဖို့အာဖဂန်နစ္စတန်မှာဈေးကွက်တွေ့ထားပြီးပါပြီ။ခါဂျစ်စတန်နဲ့တာဂျီကစ္စတန်နိုင်ငံတွေကຫນွေကာလစွန့်ရင်အပူတွေကိုအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကိုပို့ဖို့ရည်ရွယ်တဲ့ကမ္ဘာပံရဲ့ CASA 1000စီမံကိန်းဟာအာဖဂန်နစ္စတန်နဲ့ပါကစ္စတန်အကြားဂျာဂန်ဈေးနှုန်းသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးသိမ့်မကြခင်ကပဲနောက်ထပ်အရေးပါတဲ့မှတ်တိုင်တစ်ခုစိုက်ထူလိုက်နိုင်ပါပြီ။ Turkmenistan, Afghanistan, Pakistan, India ဒါမှမဟုတ် TAPI သဘောဝတ္တငွေပိုက်လိုင်းကြောင့်သဘောဝတ္တငွေလိုအပ်ချက်အများအပြားရှိနေတဲ့တောင်အာရှဒေသကိုတငွေပို့မဲ့ Turkmenistan နိုင်ငံအတွက်နောက်ထပ်ဈေးကွက်တွေရလာစီပါမယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံအနေနဲ့လည်းဂျာဂန်အခွန်အကောက်နဲ့အလုပ်ကိုင်တွေကနေအကျိုးမြတ်ရစေပါမယ်။ဒေသတွင်တခြားစွန့်အင်စီမံကိန်းတွေနဲ့မတူဘဲ TAPI ဓာတ်ငွေပိုက်လိုင်းစီမံကိန်းကိုအလူရှင်အတိုင်းဝိုင်းကရန်ပုံငွေမထောက်ပံ့နိုင်ပဲပုဂ္ဂလိကကဏ္ဍကပဲထောက်ပံ့နိုင်ပါတယ်။ဒါကြောင့် TAPI ပိုက်လိုင်းစီမံကိန်းကိုဦးဆောင်ခြင်းပြီးစီမံကိန်းပြီးမြောက်အောင်မြင်အောင်လုပ်ဆောင်ပေးမယ်။နိုင်ငံတကာရေနံကုမ္ပဏီတစ်ခုပေါ်လာရေးဟာအထူးအရေးကြီးပါတယ်။ပိုလန်မှတဲ့စီမံကိန်းဟာတောင်နဲ့ဗဟိုအာရှဒေသအတွက်တည်ငြိမ်လုံခြုံပြီးကြွယ်ဝတဲ့အနာဂတ်ကိုတည်ဆောက်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးရပါတယ်။ VOA မေရိကန်အတန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကြီးညာပေးပါလိမ့်မယ်။
အမေရိကန်ရှေ့ကျန်းကအဓိကမြို့ကြီးတွေဖြစ်တဲ့ဝါရှင်တန်ဒီစီကနေဘော့စတန်အထိနောက်နှစ်ရက်ကြာနှင်းမုန်တိုင်းတိုက်ခိုက်နိုင်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့မြောက်ပိုင်းပိုကြတဲ့နယူးဂျာစီ၊နယူးယောက်၊ကနတီကက်၊ရိုးအိုင်လန်နဲ့မက်ဆာချူးဆက်ပြည်နယ်တွေမှာဒီနှင်းမုန်တိုင်းတန်ကိုအကြီးအကျယ်ခံရနိုင်တာကြောင့်အရေးပေါ်အခြေအနေကြီးညာထားပါတယ်။တနင်္လာနေ့ညဘက်ကနေဗုဒ္ဓဟူးနေ့မနက်ပိုင်းထိလေရင်ပြတ်တမ်းမှုတွေယထာခီးစဉ်တွေကိုလည်းအဲ့ဒီပြည်နယ်တွေမှာရပ်ဆိုင်းထားပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းကတိုက်ပွဲတွေအရှိန်မြင့်လာတာကိုကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကသတိပေးပြောဆိုလိုက်ပြီးမကြသေးမီတိုက်ပွဲတွေအတွင်းအမြောက်နဲ့ပစ်ခတ်မှုကြောင့်အရက်သားတွေထိမှန်နေရတာဟာဥပဒေကိုချိုးဖောက်ရကြောင်းပြစ်တင်ဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံနဲ့ပတ်သက်လို့ငွေကြေးအရယုံကြည်မှုအဆင့်တန်း credit တင်လာနေမှာကြာဆင်းသွားပါတယ်။ဆယ်စုနှစ်အတွင်းဒါဟာယင်းဒီမြုပ်နံနိုင်တဲ့အခြေအနေအောက်ကိုကျဆင်းသွားတာဖြစ်ပါတယ် Standard & Poor's ငွေကြေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းကနေရုရှားနိုင်ငံရဲ့ credit အဆင့်အတန်းအားဆိုးရွားသွားပြီးဒီအခြေအနေအားရုရှားနိုင်ငံရဲ့စီးပွားရေးအခြေအနေကိုအဆိုးမြင်နိုင်စေတဲ့အပြင်နောက်ထပ်လည်းဒီထက်အခြေအနေထက်ဆိုးနိုင်ကြောင်းပြောပါတယ်ရုရှားတချို့တွေနဲ့ဆက်ဆံနေတယ်လို့သံတမန်အဖြစ်ခံရပြီးနယူးယောက်မြို့မှာအမေရိကန်နိုင်ငံသားတွေကိုတင်းတင်းစီးယုံရမှာအဆိုးရွားဝန်ထမ်းတွေပါဝင်ပတ်သက်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုရှေ့နေချုပ် Eric Holder ကပြောဆိုလိုက်ပါတယ်
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြည်ညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်တောတရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနှားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.